ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအပေါ်ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုချက်ချင်းပြဌာန်ဖို့ကမ္ဘာအဖွဲ့အစည်းပေါင်း200ကျော်ကပုဒ်တဖူးနေ့ကတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေစီကိုအဖွဲ့ပေါင်း200ကျော်ကပြည်သူ့အသံဖြင့်ပန်ကြားရမှာဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုနဲ့စစ်တပ်အုပ်ချ ကျွန်တော်တို့ရဲ့ဒီဇင်ဘာလ၂၀၂၂ခုနှစ်ကပြည်သူ့ရဲ့ပုံမှန်ရှိနေတဲ့သူ့ရဲ့တာဝန်ဝတ္တရားကိုမြန်မာပြည်သူတွေအပေါ်မှာရှိနေတဲ့သူ့ရဲ့တာဝန်ဝတ္တရားကိုတကယ်ကိုစိုးစိုးရွားရွားလက်လျူပြုတာပဲဖြစ်တယ်လို့အဖွဲ့ပေါင်း100ကျော်ထဲမှာပါဝင်တဲ့နယူးယောက်ခြေဆိုင်အိရှာဒဗျူရဲ့ကုလသမဂ္ဂရေးရာညွှန်ကြားရေးမှူးလူးဝစ်ချာဘော်နီယိုကပြောကြားခဲ့ကြောင်းဖော်ပြထား က်ချက်မူကြမ်းအတွက်လုံခြုံရေးကောင်စီမှညှိနှိုင်းဆွေးနွေးမှုတွေကိုဦးဆောင်ပြီးချက်ချင်းလှုံ့ဆော်တင်တယ်လို့လည်းအဖွဲ့ဝင်ညားကျော်ပူတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဗြိတိန်ဘက်ကတော့အဲ့ဒီလိုလှုပ်ဖို့တွန်းဆုံနေတာပါ။တရုတ်ရုရှားနဲ့အခြားအဖွဲ့ဝင်တွေကအရင်ကစန့်ကျင်ထားတဲ့အချက်တွေပါနေတဲ့ဆုံးဖြတ်ချက်ကိုပဲအားလုံးထောက်ခံသဘောတူညီမှုနဲ့ထုတ်ပြန်တဲ့ကြေညာချက်တွေဖြစ်အောင်ပဲဗြိတိန်ကဦးစားပေးဆောင်ရွက်နေတာဖြစ်တယ်လို့ HRW ကပြောပါတယ်။အာနာသိမ့်ပြီးရပ်ပေါင်း90ကျော်အတွင်းတရင်သမားတွေဆရာဝန်တွေဆရာဆရာမတွေကျောင်းသူကျောင်းသားတွေအပါအဝင်လူပေါင်း3600ကျော်ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ပြစ်ခတ်ဖြိုခွဲမှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း960ကျော်တေဆုံးခဲ့ပြီးဖြစ်ကြောင်းနဲ့လူတွေရာနဲ့ချီပျောက်ဆုံးမှုတွေရှိနေတယ်လို့လည်း HRW လူခွင့်ရေးစောင့်ကြည့်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။